Welcome to the Voice of America in Burmese.
တော်ရရှင်ပေါင်တနိဒာညနေခင်းမှာအမောပန်းပြေကြပါရဲ့လားခင်ဗျာ View American ရဲ့2016ခုနှစ်မေလ16ရက်တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနိုမီတာ16.25ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျမခင်မြူထွေးပါလိဗျားနဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်နေတဲ့စစ်ပွဲတွေရက်စဲရေးဆွေးနွေးပွဲမတိုင်ခင်မှာအမေရိကန်နိုင်ငံသားရေးဝင်ကြီးဟာလိဗျားဝင်ကြီးချုပ်နဲ့ရောဒီအရှေ့လယ်ပိုင်းဒေသကတာဝန်ရှိသူတွေနဲ့ပါတီးခြားစီတွေ့ဆုံခဲ့ပါတယ်ဒီခါပြီးခဲ့တဲ့ဒီဖိလစ်ပိုင်ရွေးကောက်ပွဲမှာသမ္မတအဖြစ်အရွေးခံခဲ့ရတဲ့ရော်ဒရီဂိုဒူတာတက်ကတော့အထမပြုချင်းမှုလူရမှုနဲ့လူသတ်မှုတွေအပါအဝင်ရာဇဝတ်ပြစ်မှုတွေအတွက်တေတံပြစ်ဒဏ်ချပြန်လည်ချပတ်ရေးလွှတ်တော်ကိုတောင်းဆိုသွားမယ်လို့ပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအာဆီယံရုရှားနှစ်ရက်ကြာထိပ်သီးညီလာခံကိုသမ္မတဦးထင်ကျော်သာတက်ရောက်မှာဖြစ်ပြီးနိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်တက်ရောက်မှာမဟုတ်ဘူးလို့နိုင်ငံသားရေးဌာနကပြောကြားပါတယ်
အာဆီယံကလည်းကျွန်တော်တို့အရေးကြီးတယ်လေအခုကစင်ကာပူလာတယ်ဆိုတာလေကျွန်တော်တို့အတွက်ကအာဆီယံအဖွဲ့ဝင်နိုင်ငံတင်နေတဲ့ထောက်ခံတာရောစင်ကာပူဒီဘိုင်လာတို့အဒီနဲ့ပေါ့တစ်ခုစလုံးတွဲဒီစုစစ
်ဒီကြောင့်ကိုသတင်းတွေပြပြချင်းမှာတင်ဆက်သွားမှာဖြစ်တယ်လို့ NRPC အမျိုးသားညီညာစီနဲ့ညဉ့်ဉန်းရေးလုပ်ငန်းစဉ်တွေကိုနိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနအောက်မှာထားရှိသွားမှာဖြစ်ကြောင်းပြောကြားလိုက်တဲ့သတင်းနဲ့ရခိုင်ပြည်နယ်စစ်တွေမြို့မှာမနေ့ကပေါက်ကွဲမှုတစ်ခုဖြစ်ပွားတဲ့အကြောင်းတွေကိုလည်းတင်ဆက်ပေးမှာဖြစ်တယ်လို့ဘင်္ဂလားပင်လယ်အော်မှာမုံတိုင်းငယ်အသွင်ဆောင်တဲ့အခြေအနေတည်းကပေါပေါလာမယ်လို့မိုးလီဝသပညာရှင်တွေခန့်မှန်းတဲ့အကြောင်းတွေကိုလည်းပြောပြသွားဖို့ရှိပါတယ်။အဲ့ဒီအကြောင်းတွေမတိုင်ခင်အခုတော့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးပါမယ်ခင်ဗျာ
။လိဗျားနဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်ပွားနေတဲ့စစ်ပွဲပြိပခါတွေကိုအဓိကအာရုံစိုက်ကြမဲ့ဆွေးနွေးပွဲတွေအတွက်အမေရိကန်နိုင်ငံသားရင်ဝန်ကြီးဂျွန်ကယ်ရီဟာအော်စတီးယားနိုင်ငံဗီယက်နာမြို့တော်ကိုရောက်ရှိနေပြီးတော့ကြိုတင်ဆွေးနွေးမှုတွေလုပ်နေပါတယ်ဒီနေ့အစောပိုင်းကတော့နိုင်ငံသားရင်ဝန်ကြီးဂျွန်ကယ်ရီဟာလိဗျားဝန်ကြီးချုပ်နဲ့တီးခြားတွေ့ဆုံတယ်လို့ဂျော်ဒန်နိုင်ငံသားရင်ဝန်ကြီးနာဆာဂျူဒက်ကိုလည်းတီးခြားစီတွေ့ဆုံခဲ့ပါတယ်ဆီးရီးယားဆွေးရတဲ့လက်နက်ကင်တော်လှန်နေကြတဲ့သဘုံတွေကြားရရှိထားတဲ့သဘောတူညီမှုတွေအတိုင်းအခိုင်အမာလိုက်နာလိုက်အောင်လှုပ်သွားမယ်လို့မျှော်လင့်တဲ့အကြောင်းဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်တခါဒီလိဗျားညီညွတ်ရေးအစိုးရကိုထောက်ခံနိုင်ရေးကိစ္စအတွက်လဲလိဗျားဝန်ကြီးချုပ်ဖိုင်ယက်ဆာရက်နဲ့ဝန်ကြီးချုပ်ကယ်ရီဒီကနေ့ပဲတွေ့ဆုံတာပါနိုင်ငံတကာကလက်ခံထားတဲ့လိဗျားအစိုးရဟာပြိုင်ဘက်နိုင်ငံရေးအဖွဲ့အစည်းတွေကြောင်းကြုံတွေ့ရတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေရတဲ့တစ်ချိန်တည်းမှာ IS အဖွဲ့နဲ့ချိတ်ဆက်ထားတဲ့စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေနဲ့လဲရင်ဆိုင်နေရတာပါနိုင်ငံအလဲပိုင်းစာတီမြို့မှာခြေကုပ်ယူထားတဲ့စစ်သွေးကြွတွေဟာအဲ့ဒီမြို့မှာအခြေစိုက်ပြီးတော့အိနီချင်းတူနီရှားနိုင်ငံထဲမှာတိုက်ခိုက်မှုတွေကိုလှုပ်ဆောင်နေတာပါအရေးစသွေးကြွအဖွဲ့ဟာလိဗျားနိုင်ငံနဲ့ဒေသတွင်းမှာကြီးမားတဲ့ပြဿနာကြီးတစ်ခုဖြစ်နေတယ်ဆိုတာကိုအမေရိကန်နိုင်ငံသားရေးနိုင်ငံသားရေးဒီနိုင်ငံအဆင့်မြင့်နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာတက်ရောက်နေကြသူတွေအားလုံးကသဘောတူနိုင်ပွဲရှိတယ်လို့အမေရိကန်အကြီးအကဲအရာရှိတူကပြောပါတယ်ရှင်
။အီရန်နိုင်ငံတော်ကအရေးစသွေးကြွအဖွဲ့ရဲ့တိုက်ခိုက်မှုကြောင့်တနင်္ဂနွေနေ့မှာလူ29ဦးထဏ်မှန်းနဲ့သေဆုံးပြီး80ကျော်ဒဏ်ရာရခဲ့ကြပါတယ်။ IS အဖွဲ့ကသူတို့လက်ချက်လိုကြေညာထားတဲ့အပြင်းထန်ဆုံးတိုက်ခိုက်မှုဟာဘက်ဒက်မြူနာကအစိုးရပိုင်းတဘာဝတံခွေဆက်ရုံမှဖြစ်ပြီးလူ14ယောက်ထဏ်မှန်းနဲ့သေဆုံးက28ယောက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒေသစံတော်ချိန်မနေ့6နာရီမှာဘက်ဒက်မြူရဲ့မြောက်ဘက်12မိုင်ဂွယ်နီဘအကွာမှာရှိတဲ့တာဂျီမြို့ကဆက်ရုံဂိတ်ဝါနားမှာကားတစ်စီးကိုအထေခံဘုံခွဲသမားတစ်ယောက်ကဖောက်ခွဲလိုက်တာကိုလုံခြုံရေးကင်မရာကနေရိုက်ယူထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။အဲ့ဒီနောက်ကြီးကအင်ဂျီတွေဝစ်ဆင်ထားတဲ့ကျန်းဖက်သမား6ဦးထက်မနည်းတင်ဆောင်လာတဲ့ဗန်ကားတစ်စီးဟာဆက်ရုံထဲကိုမောင်းဝင်သွားခဲ့ကြပါတယ်။တနာရီလောက်နှစ်ဖက်ပစ်ခတ်ခဲ့ကြပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေကကျန်းဖက်သမားတွေကိုတုတ်တင်နှိုင်လိုက်တယ်လို့ဘက်ဒက်မြို့စစ်စင်ရေးကုကေးဌာနပြောခွင့်ရကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီတနံသမားတွေဟာတန်းငွေ3လောက်နဲ့3ခုကိုမီးရှို့ဖျက်ဆီးနိုင်လိုက်ပါတယ်။ IS အဖွဲ့နဲ့ဆက်ဆက်မှုရှိတဲ့ Armac သတင်းဌာနကဒီတိုက်ခိုက်မှုကိုကာလီဖက်စစ်တီတော်အဖွဲ့ကလုံဆောင်ခဲ့တာဖြစ်တယ်လို့ထုတ်ပြန်ပါတယ်ဘက်ဒက်မြို့နေရာနှက်မှာစီးပွားရေးချက်ချာကြတဲ့နေမျိုးတွေကိုပြစ်မှတ်ထားတဲ့တီးကြဘုံခွဲတိုက်ခိုက်မှု3ခုဖြစ်ခဲ့ပြီးအဲ့ဒီတိုက်ခိုက်မှုအတွင်းအနည်းဆုံးအရသား8ဦးထက်မနည်းသေဆုံးပြီး28ဦးဒဏ်ရာရခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ
အီရန်နိုင်ငံမြောက်ပိုင်းမိုဆူးမြို့ကိုစစ်သွေးကြွတွေလက်ထက်ကနေပြန်လည်သိမ်းယူနိုင်ဖို့ထိုးစစ်ဆင်နေတာမှာတိုးတက်မှုတွေရှိနေပြီးတော့စစ်သွေးကြွတွေကတော့အကျိတ်နဲ့ပြန်လည်ခုခံနေကြရတယ်လို့ IS အဖွဲ့ချင်းမိုးရေးညွတ်ပေါင်းအဖွဲ့ရဲ့အမေရိကန်အထူးကိုယ်စားလှယ် Brett Market ကပြောပါတယ်မိုဆူးမြို့မှာထိရောက်တဲ့ထိုးစစ်ဆင်မှုတွေနေ့စဉ်လှုပ်ဆောင်နေတဲ့အကြောင်းဂျော်ဒန်နိုင်ငံခီးစင်အတွင်းဒီတနင်္ဂနွေနေ့တုန်းကမစ္စတာမာကတ်ကပြောသွားတာပါမ မိုဆွန်မြို့ဟာအီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်ပါတယ်။အီရန်နိုင်ငံမြောက်ပိုင်းမှာစစ်သွေးကြွတွေတိုးချဲ့နေရယူလာခဲ့တဲ့2014ခုနှစ်နှစ်လယ်ကစလို့ IS အစိုးရအဖွဲ့ထိန်းချုပ်မှုအောက်ကိုရောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီနှစ်ဩဂတ်လထဲမှာပဲဒီအမေရိကန်ဦးဆောင်တဲ့ညွတ်ပေါအဖွဲ့တွေရဲ့လေကြောင်းထိုးစစ်ဆင်မှုတွေလည်းစတင်ခဲ့တာပါ။ဒီအထက်မှာတော့မိုဆွန်မြို့ကနေရာအတော်များများမှာစစ်သွေးကြွတွေကိုပိတ်မထားတိုက်ခိုက်တာတွေလည်းပါပါတယ်။ IS စစ်တပ်ကတော့အစိုးရကိုထောက်ခံတဲ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့အတူအဲဆက်သွေးကြွားတွေကိုမြေပြင်မှာတိုက်ခိုက်ချိန်မုံနေပြီးတော့မိုးဆူးမျိုးကိုပြန်လဲတက်ယူမယ်လို့လည်းဟစ်ကြွေးထားတာပါ။ဒါပေမဲ့လို့လောလောဆယ်အချိန်အထိတော့ကြီးမားတဲ့မြေပြင်ထိုးစစ်ဆင်မှုတွေလှုပ်ဆောင်တာမရှိသေးပါဘူးရှင်
။အင်္ဂါနေ့ကျရင် Oregon ပြည်နယ်နဲ့ Kentucky ပြည်နယ်အတွင်းကျင်းပမဲ့ Democratic Party သမ္မတလောင်း Primary ပနားမရွေးချယ်ပွဲမှာအနိုင်ရဖို့အတွက် Vermont ပြည်နယ်ထက်လွတ်တော်မဲ့ Bernie Sanders နဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton တို့ဟာစီးပွားရေးမူဝါဒတွေနဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားတွေကိုထုတ်ပေါ်ပြောဆိုခဲ့ကြပါတယ်။
That is what this campaign is about. It is about transforming America and creating the kind
of... ဒါဟာကျွန်တော်တို့မဲဆွဲစည်းရုံးနေရတဲ့ကိစ္စပဲဖြစ်ပါတယ်။ American နိုင်ငံကိုခင်ဗျားတို့ကျွန်တော်တို့ဖြစ်ချင်တဲ့တိုင်းပြည်မျိုးဖြစ်အောင်ဖန်တီးယူလို့ရတယ်ဆိုတာကိုပြသဖို့ဖြစ်တယ်လို့ Bernie Sanders ကပြောသွားတာပါ။တနင်္ဂနွေနေ့တော့က Kentucky ပြည်နယ်မှာပြုလုပ်တဲ့မဲဆွဲစည်းရုံးမှုအတွင်း Democrat Party ကိုယ်စားလှယ်လောင်းနှစ်ယောက်လုံးဟာတိတ်ပြီးတော့မကွာလာတဲ့ခေါင်းစဉ်တွေဖြစ်တဲ့အမျိုးသမီးအမျိုးသားဒန်းတူလောကရရှိရေးကျမ်းမာရေးစောင့်ရှောက်မှုအာမခံချက်နဲ့အားလုံးပညာသင်ကြားခွင့်ယာယီစတဲ့အကြောင်းအရာတွေနဲ့မဲဆွယ်စည်းရုံးခဲ့ကြပါတယ်ဒီမိုကရက်တစ်ပါတီမှာဒီရှေ့ကပြင်းနေတဲ့ Hillary Clinton ကတော့ Republican Party ဘက်ကဒီသမရလောင်းဖြစ်ဖို့တေချာတလောက်ရှိနေတဲ့ Donald Trump ကိုပိုးပြီးတော့ဝေဖန်ပြောဆိုခဲ့ပါတယ် Donald Trump နဲ့ပတ်သက်တဲ့ Clinton ရဲ့ဝေဖန်မှုတစ်ခုကိုတော့ Donald Trump နဲ့ကဒီပတ်သက်ပြီးတော့ကြားသိရတာတွေဟာစိတ်အနှောက်အယှက်ဖြစ်ုံနဲ့မကဘဲသူဟာအန်ဒီယားရှိတယ်လို့ကလင်တန်ကပြောပါတယ်။ Oregon ပြည်နယ်ကကိုယ်စားလှယ်ပေါင်း84ဦးရှိပြီးတော့ Kentucky ပြည်နယ်မှာတော့ဒီကိုယ်စားလှယ်ပေါင်း61ဦးထိရှိပါတယ်။ Democrat Party ရဲ့ဒီစနစ်အရကလင်တန်နဲ့ဆန်တာနှစ်ယောက်နှစ်ဦးလုံးဟာသမ္မတလောင်းအဖြစ်အမည်စင်းတင်သွင်းနိုင်ဖို့ကိုယ်စားလှယ်အရေးအတွက်2383ဦးရရှိဖို့လိုအပ်ပါတယ်။လောလောဆယ်မှာတော့ကလင်တန်ကကိုယ်စားလှယ်မဲအရေးအတွက်2240ရရှိထားပြီးဆန်ဒါစ်ကတော့1433ရရှိထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားမှာပဲရှင်။ဖိလစ်ပိုင်နိုင်ငံကဒီပြီးခဲ့တဲ့ရွေးကောက်ပွဲမှာသမ္မတအဖြစ်နဲ့ရွေးခံခဲ့ရတဲ့ Rodrigo Duterte ကအာဓမ္မပြုခြင်းမှု၊လူရဲမှု၊လူသက်မှုနဲ့မူရစ်ဆေးဝါးမှောင်ခိုမှုတွေအပါအဝင်ရာဇဝတ်ပြစ်မှုတွေအတွက်တည်ထံပြစ်ထံပြန်လည်ချမှတ်နိုင်ရေးလွှတ်တော်ကိုတောင်းဆိုသွားမယ်လို့ပြောဆိုလိုက်ပါရယ်။တည်ထံချမှတ်တဲ့နည်းကိုတော့ပို့ပြီးတော့ညံ့ညံ့တတာဖြစ်မယ်လို့သူယူဆတဲ့ကြိုးပေးကွက်မြတ်တဲ့နည်းကိုသုံးသွားမယ်လို့ Duterte ကသတင်းတောက်တွေကိုပြောပါရယ်။ဒါအပြင်အဖမ်းမခံရအောင်လို့ဒီအကြမ်းဖက်ပြန်လည်ခုခံနေကြတဲ့ရာဇဝတ်မှုတွေကိုဂိုင်းဖွဲ့ကျူးလွန်နေသူတွေကိုလည်းအသေးပြတ်သက်ဖမ်းဆီးခွင့်ရဲတပ်ဖွဲ့ကိုညွှန်ကြားသွားမယ်လို့ဆိုပါရယ်။သူသမ္မတတာဝန်ဆယူတဲ့ပထမ6လအတွင်းရာဇဝတ်ပြစ်မှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းသွားမယ်ဆိုတဲ့ကတိပြုပြောဆိုချက်တွေနဲ့ဒူတက်တက်ဟာပြီးခဲ့တဲ့သတင်းပတ်တုန်းကရွေးကောက်ပွဲမှာအနိုင်ရခဲ့တာပါ။လူခွင့်ရေးအဖွဲ့တွေကတော့သူဟာဒါဗာဝိုမျိုးတော်ဝင်အဖြစ်တာဝန်ယူခဲ့ချိန်အတွင်းလူပေါင်း1100ကျော်ကိုတပ်ဖြတ်ခဲ့တဲ့ဒေသအပြစ်ပေးမှုတွေကိုကြီးကြပ်ခဲ့သူဖြစ်တဲ့ဆိုပြီးတော့ဆွဆွဲပြောဆိုထားပါတယ်။သူသမ္မတဖြစ်လာတဲ့အခါကျရင်တောက်တုပ်ပင်လေရေပိုင်နဲ့အငင်းပွားမှုတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံနဲ့ဆက်ဆက်ညှိနှိုင်းမှုတွေဖြစ်လာအောင်ကြိုးပမ်းသွားမယ်အပြင်ကွန်မြူနတီသဘုံတွေကိုအစိုးရဝန်ကြီးအဖွဲ့အစည်းတချို့ကန့်လန့်သွားဖို့စဉ်းစားမယ်လို့လည်းဒူတာတက်ကပြောထားပါတယ်ရှင်။
ဒီနေ့မေလ16ရက်နေ့ရာတရုတ်နိုင်ငံရဲ့ယဉ်ကျေးမှုဒေါ်လာရင်းနှစ်ပေါင်း90ပြည့်တဲ့နေ့ဖြစ်ပေမဲ့တရုတ်အစိုးရကတော့ကြီးကြီးကျယ်ကျယ်အထိမ့်မဲ့ပွဲတွေကျင်းပတာမတွေ့ရပါဘူး။လူအတိုင်းဝိုင်းမှာတရားမျှတမှုရရှိဖို့ဆိုပြီးတော့ယဉ်ကျေးမှုဒေါ်လာရင်းလုပ်ခဲ့ပေမဲ့လက်တွေမှာတော့လူမှုရေးစီးပွားရေးကဏ္ဍတွေမှာပြဿနာတွေနဲ့သာကြုံခဲ့ရတာပါ။1966ခုနှစ်မေလ16ရက်နေ့မှာဘူဇွာလူလက်တန်းစားကနေဒီအလုတ်သမားလူရန်စားလက်ထက်အာဏာပြန်ရောက်စေဖို့တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်မော်စီတုံးကကြေညာခဲ့ပြီးတဲ့နောက်ပါတီရဲ့ထိပ်တန်းခေါင်းဆောင်တွေကိုအေးအေးယူဖယ်ရှားရတာကနေတော်လန်ရေးစတင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းမော်ရည်ရွယ်ထားတဲ့အတိုင်းဖြစ်မလာတဲ့အပြင်အလွန်ရက်စက်တဲ့အကြမ်းဖက်တာတွေအစာရည်စာငန်းပေါ်တာတွေနဲ့စီးပွားရေးခက်ခဲတွေပဲကြုံတွေ့လာခဲ့ပြီးတော့ဖိနှိပ်မှုတွေနဲ့လူဖိနှိပ်မှုတွေကြောင့်လူပေါင်းတန်းနဲ့ချီးပြီးတော့တည်ဆုံခဲ့ရပါတယ်။ ဒီကိစ္စနဲ့ပတ်သက်ပြီးတော့တရုတ်အစိုးရပိုင်းသတင်းစာတွေမှာလည်းဖော်ပြတာမတွေ့ရတဲ့အပြင်တရုတ်အစိုးရဒါကိုလွတ်လွတ်လပ်လပ်ပြီးတော့မေးထားတဲ့ပုံရပါတယ်။ဒီနှစ်ပတ်လည်းအထိမ့်မဲ့ပွဲအစားတခြားအကြောင်းအရာတွေဖြစ်တဲ့အမေရိကန်သမ္မတလောင်းပြည့်အတွက်ရှေ့ဆုံးကရောက်နေတဲ့ဒေါ်နယ်ထရမ့်နဲ့ပတ်သက်တဲ့အကြောင်းဟစ်တလာလိုမျိုးပဲဒီဥရောပသမ္မတဟာအင်အားရှိတဲ့နိုင်ငံကြီးတစ်ခုဖြစ်အောင်လှုပ်ချင်နေတယ်ဆိုတော့ဒီလန်ဒန်မြို့တော်ဝန်ဟောင်းဘောရစ်ဂျွန်ဆန်ရဲ့ပြောဆိုမှုတွေအပြင်ပန်ဒဂွန်ကထုတ်ပြန်တဲ့အစိုးရကစားပေါ်တရုတ်အစိုးရကအမျက်ဒေါသထွက်တဲ့အကြောင်းတွေကိုဒီသတင်းစာရဲ့ရှေ့မြန်နံဖုံးမှာဖော်ပြထားပါတယ်ခင်ဗျာ
ဖိပအခြေဆိုင်တိဘက်အစိုးရအဖွဲ့ရဲ့ဝန်ကြီးချုပ်အဖြစ်လွန်ဆမ်ဆန်ဂေးကိုပြန်လဲရွေးကောက်တင်မြှောက်လိုက်တာကြောင့်တိဘက်ဖုံးတော်ကြီးဒလိုင်းလာမာနဲ့တရုတ်တဘိုးအစိုးရတို့အကြားမှာဒီ2010ပြည့်နှစ်ကတည်းကရပ်ထားခဲ့ရတဲ့တွေ့ဆုံဆွေးနွေးပွဲတွေပြန်လဲစတင်လာနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေလည်းပြန်လဲဖြစ်ပေါ်လာပါတယ်ပြုတ်ဆူရနဲ့တွေးဆုံဆွေးနွေးမှုတွေပြန်ဆပြီးတော့တိဘက်ပြည်သူတွေကိုယ်ပိုင်အုပ်ချုပ်ခွင့်ရရှိတွန်းအားပေးလှုပ်ဆောင်သွားမယ်လို့ဆန်ကေးကဒီရွေးကောက်ပွဲနေ့မှာကလေးကကတိပြုပြောဆိုခဲ့တာပါတိဘက်ပြည်မကြီးအတွင်းတိဘက်လူမျိုးတွေအတွက်စစ်မှန်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရယူသွားဖို့ဆိုတော့အလဲလဲကျတဲ့လမ်းစဉ်ကိုအပြေအဝဆက်လက်ကျင့်သုံးသွားမှာဖြစ်တယ်တရုတ်ဆိုရခေါင်းဆောင်တွေအနေနဲ့လည်းဒီအလေလက်ကြတဲ့ဒီချင်းကပ်မှုကိုနားလည်လက်ခံပြီးတော့ဒါကိုထိခိုက်ပျက်စီးအောင်မလုပ်ဘဲဘုန်းတော်ကြီးဒလိုင်းလာမာရဲ့အထူးကိုယ်စားလှယ်တွေနဲ့ထိတွေ့ဆက်ဆံပြီးဆွေးနွေးမှုတွေရှေ့ဆက်ဆောင်ရွက်သွားနိုင်ဖို့မျှော်လင့်တယ်လို့စံကေးကပြောပါတယ်ဘုန်းတော်ကြီးဒလိုင်းလာမာရဲ့ကိုယ်စားလှယ်တွေဟာတရုတ်ဆိုရနဲ့ဆွေးနွေးမှုတွေကိုအကြိမ်တော်များများလှုပ်ဆောင်ခဲ့ကြပြီးတော့တိဘက်မှာဒီဆန္ဒပြပွဲတွေနဲ့တရုတ်ဆိုရရဲ့နောက်ဆက်တွဲနိုင်နေမှုတွေကြောင့်ဖြစ်ခဲ့တဲ့ဒီ2000ဖြစ်ပွားခဲ့တဲ့2010ခုနှစ်မှာတော့ဆွေးနွေးပွဲတွေရပ်တန့်သွားခဲ့တာပါဒီဆွေးနွေးပွဲတွေပြန်ဆမဆဆိုတာဟာတရုတ်အစိုးရဘက်မှမူတည်တယ်လို့တိဘက်ခေါင်းဆောင်တို့ကပြောပါတယ်ရှင
်ဆွေးဆိုးရလို့ကြာရေးဆွဲထားတဲ့ဖွဲ့စည်းပုံချိန်ခံဥပဒေသင်းနဲ့ပတ်သက်ပြီးတော့လာမယ့်ဩဂုတ်လအတွင်းကျင်းပမယ့်လူမှုဆန္ဒခံယူပွဲမတိုင်ခင်မှာထိုင်းနိုင်ငံအတွင်းစီးပွားရေးနောက်ဒီကာလတန်ကြာရှိခဲ့တဲ့နိုင်ငံရေးမတည်မငြိမ်မှုနဲ့တခြားစိန်ခေါ်မှုတွေရင်ဆိုင်နေရပါတယ်။လာမယ့်လအနိုင်ငံအတွက်နိုင်ငံရေးပြစ်ခါတွေပြန်လဲအချိန်မြင့်လာနိုင်တာကြောင့်ဒေတာတွေနဲ့နိုင်ငံတကာယင်းနှိမ့်မြုပ်နှံသူတွေဟာအခြေအနေကိုစောင့်ကြည့်ခဲ့ခတ်နေတယ်လို့လေလာသုံးသပ်သူစီးပွားရေးပညာရှင်တွေကပြောဆိုထားပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေယူအသံကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တင်ပါပဲဓာတ်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်ရင်းစိုးနားဆင်ရမှာကရုရှားနိုင်ငံဆိုချီမြို့မှာမေလ19ရက်နေ့ကနေ2ရက်ကြာကျင်းပမဲ့အာဆီယံရုရှားထိပ်သီးဆွေးနွေးပွဲကိုသမရဦးထင်ကျော်တက်ရောက်မှာဖြစ်ပေမဲ့နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်လိုက်ပါမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်အာဆီယံနဲ့ထိပ်သီးညီလာခံကျင်းပမဲ့ရုရှားနိုင်ငံနဲ့မြန်မာနိုင်ငံတို့ကြားတန်တမာဆက်ဆံရေးအခြေအနေတွေကိုတော့ VOA သတင်းတော့မမမြခင်ကတင်ပြထားပါတယ
်ရုရှားနိုင်ငံဆိုချီမြို့မှာမေလ19ရက်နေ့20ရက်နေ့ရက်ကြာကျင်းပမဲ့အာဆီယံရုရှားဆက်ဆံရေးည20ပြည့်ထိပ်သီးအစည်းအဝေးပွဲကိုသမရဦးထင်ကျော်တက်ရောက်มาဖြစ်ပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်ကတော့ပြည်ရင်းမှာဦးစားပေးရမယ့်လုပ်ငန်းတွေနဲ့အစီအစဉ်တွေရှိတာကြောင့်လိုက်ပါမှာမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်အဖွဲ့ကဒေါ်အေးဆိုးကပြောပါတယ်
။အာဆီယံကလည်းကျွန်တော်တို့အတွက်အရေးကြီးတယ်လေ။အခုကစင်ကာပူလာတယ်ဆိုတာလည်းကျွန်တော်တို့အတွက်ကအာဆီယံအဖွဲ့ဝင်နိုင်ငံတနေနဲ့ထောက်ခံတာရောစင်ကာပူဒီဘိုင်လာတို့အဒီနဲ့ပေါ့တစ်ခုစလုံးတွဲဒီသူ visit မှာဥစားဖြစ်ဖို့ရှိဖို့လိုတာရယ်။နောက်ပြီးတော့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကလည်းဒါကျွန်တော်တို့ဒီအစိုးရကိုလည်းသူအများကြီးထောက်ခံကြောင်းလာပြောတဲ့ cases ဆိုတော့လည်းအဲ့ဒါလည်းအလေးထားပါတယ်။ဒါပေမဲ့ဒီကလည်း summit ဆိုတဲ့အကြောင်းဒီအစည်းအဝေးရဲ့အရေးကြီးဆုံးပုဂ္ဂိုလ်ကတော့တပ္ပနာပါရှင်။ summit အစီအတက်ပေါ်ပဲသူ့ကို support ပေးတဲ့အနေနဲ့အကုန်လုံးကကျမတို့ဆိုင်ရာဝန်ကြီးတွေလိုက်တာပါ။ဒါပေမဲ့အဓိကတော့သမရခီးစင်ဖြစ်ဖို့ကဒါကတော့ခေါင်းဆောင်ဘုရားလည်းဒါ summit ပါရှင်
။အခုရက်ပိုင်းတွင်စင်ကာပူနိုင်ငံခြားရေးဝန်ကြီးနဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးတွေရဲ့မြန်မာပြည်တွင်ခီးစင်တွေလည်းရှိနေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီအနေနဲ့လည်းမေလ22ရက်နေ့မှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပြီးမြန်မာနိုင်ငံမှာဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ထားတဲ့အရက်သားဦးဆောင်တဲ့အစိုးရအပေါ်အမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုကိုပြသဖို့နေပြည်တော်မှာမြန်မာနိုင်ငံရဲ့အဓိကခေါင်းဆောင်တွေနဲ့တွေ့ဆုံသွားမယ်လို့သတင်းထုတ်ပြန်ထားပါတယ်။သမ္မတဦးထင်ကျော်ရဲ့ရုရှားခီးစင်မှာအာဆီယံအတိုက်အဝန်ဖြစ်မြောက်ရေးကိစ္စအပါအဝင်နိုင်ငံရေးစီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုပူးပေါင်းဆောင်ရွက်ရေးဆိုင်ရာဆိုချီကြေညာချက်ကိုဘလို့အကောင့်ထဲဖော်ကြမလဲဆိုတာဆွေးနွေးသွားဖို့ရှိတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်မျိုးမြင့်ကပြောပါတယ်
ကျွန်တော်တို့ကတော့ဟိုအပိုင်းနှစ်ပိုင်းပေါ့နော်အာဆီယံပိုင်းနဲ့နိုင်ငံ political ပိုင်းနှစ်ပိုင်းရှိတာပေါ့နော်အာဆီယံပိုင်းမှာတော့ဗာလဲဆိုလို့ရှိရင်ကျွန်တော်တို့ကအာဆီယံဆိုင်နိုင်ငံနဲ့ဒီရုရှားနဲ့လေကျွန်တော်တို့ကနေပြီးတော့ဟိုချိန်ချက်တစ်ခုထုတ်ဖို့ရှိမယ်ချိန်ချက်နာမည်ကဆိုရှီချိန်ချက်ပေါ့နော်အဲ့ဒီ ပြည်ညချက်ပေါ်မှာဘယ်လိုဆက်ပြီးတော့အကောင်အထည်ဖော်မလဲဆိုတော့တော့ပေါ့နော် plan of action ပေါ့နော်ဘာရှိမလဲအဲ့ plan of action ကသူကပုံမှန်ဖြစ်တော့ဒီ9နှစ်တစ်ချိန်ရှိတယ်9နှစ်တစ်ချိန်လောက်တာပေါ့ဒါကြောင့်မလို့2016 2020အဲ့ဒီကာလအတွက်ဟိုပေါ့လုံးဝ plan of action ဆိုတော့လည်းကျွန်တော်တို့ထုတ်ဖို့ရှိတယ်ဟောဘယ်လက်ထရပိုင်းကတော့ကျွန်တော်တို့နိုင်ငံကြီးကတော့သူတို့ပေါ့ဟိုပေါ့ရုရှားသမ္မတနဲ့ကျွန်တော်မြန်မာသမ္မတတွေ့မဲ့ကိစ္စကြတာတွေကနိုင်ငံကြီးကတော့ဟန်နေလို့ပါလိမ့်မယ
်သမ္မတဦးထင်ကျော်ရဲ့ခီးစဉ်အတွင်းမှာတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းတိကျတွေ့ဆုံမှုစီစဉ်ထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြန်မာနိုင်ငံလွတ်တော်ကအတည်ပြုခဲ့တဲ့နိုင်ငံခြားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုအာရုံစိုက်ဆောင်ရွက်ဖို့တော့မရှိဘူးလို့လည်းဦးအောင်မျိုးမြင့်ကပြောပါတယ်
။ကျွန်တော်နားလည်တာကတော့ဗာလဲဆိုအခုကိစ္စကတော့အာဆီယံကိစ္စပဲလေ။အာဆီယံဆိုတော့ကျွန်တော်တို့အာဆီယံ10နိုင်ငံနဲ့ရုရှားပူးပေါင်းဆောင်ရွက်မှုကိစ္စပဲကျွန်တော်တို့ကဆွေးနွေးမှာပေါ့နော်။ဆိုဘယ်လို issue ကဘယ်လို issue တွေကတော့တိကျရှိမှာလို့မထင်ဘူးခင်ဗျာ။ဥပမာပြင်နိုင်ငံအကြမ်းမှာဆောက်ရှုပ်ချက်မဲ့ကိစ္စတွေဘာတွေကတော့ရှိမှလို့မထင်ပါဘူ
းမြန်မာရုရှားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်ဖို့အစီအစဉ်တွေကိုတော့2013ခုနှစ်ကရုရှားကာကွယ်ရေးဝန်ကြီးဆာဂေးရွှိုက်ကူရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာကတိပြုထားခဲ့တာလည်းဖြစ်ပါတယ်ရှင
်ပြည်ရေးသတင်းတော့မမြင့်ခန့်ရဲ့သတင်းပေးပို့ချက်ပြီးအခုတခါတော့နိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတမကအမျိုးသားညီညွတ်ရေးလုပ်ငန်းတွေကိုပါလုပ်ကင်နိုင်မှုအတွက်NRPC လို့ခေါ်တဲ့အမျိုးသားရင်ကြားစီရင်တဲ့ငြိမ်းချမ်းရေးဘူဌာနကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနလက်အောက်မှာထားရှိသွားမှာဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။27ရာစုပင်လုံညီလာခံကျင်းပနိုင်ရေးအတွက်အကျိုးပြင်ဆင်ရေးကော်မတီတရက်ဖွဲ့စည်းပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပါဆွေးနွေးပွဲတပြိုင်နက်ပြုလုပ်သွားမှာဖြစ်တယ်လို့လည်းပြောပါရယ်အပြည့်စုံကိုတော့ VOA သတင်းတော့ကိုထက်အောင်ကသတင်းပေးပို့ထားပါရယ
်ပြီးခဲ့တဲ့အစိုးရတပ်တန်းမှာငြိမ်းငြိမ်းလုပ်ငန်းစဉ်တွေကိုသာတဆိုင်မမတ်လုပ်ခဲ့တဲ့မြန်မာငြိမ်းချမ်းရေးပြန်လည်ထူထောင်ရေးဗဟိုဌာန MPC အစလက်ရှိစိုးရတဲ့လက်ထက်မှာအမျိုးသားရင်ကြားစီရင်တဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကိုပြောင်းလဲဖွဲ့စည်းပြီးနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနအောက်မှာအစိုးရအဖွဲ့အစည်းတည်းရဲ့အဖြစ်ထားရှိတော်မှာဖြစ်ပါတယ်ဒီကနေ့သမ္မတအိမ်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်က NRPC ဖွဲ့စည်းရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ပြီးအစိုးရအသက်လက်ထက်မှာဆက်လုပ်သွားမယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့အဓိကထားပြောကြားခဲ့တယ်လို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေက VOA ကိုပြောပါတယ
် NRPC ဖွဲ့စည်းတဲ့အခါမှာအစိုးရအဖွဲ့အစည်းတရားအနေနဲ့ဖွဲ့စည်းမှာဖြစ်တော့နောက်တစ်ချက်ကလက်ဆက်တရားလူပင်လို့ညီကောင်မို့ကျင်းပနိုင်ဖို့ကော်မတီတရားဖွဲ့တယ်ပေါ့အဲ့ကော်မတီရောက်မှမှဆက်ကော်မတီနဲ့ဆက်ဖွဲ့မယ်အဲ့ကောင်မင်းကတစ်ဖက်ကပါလဲဆိုတော့တစ်ဖက်က NC ထိုးထားပြီးသားရှစ်ဖက်နောက်ဆက်ကောင်လေးတကူကကျ NC မထိုးရသေးတဲ့ဖွဲ့
ပြောင်းလဲဖွဲ့စည်းမဲ့ NRPC အဖွဲ့ဟာငြိမ်းချမ်းလုပ်ငန်းစဉ်တွေကိုတောင်မှာအမျိုးသားရင်ကြားစီရေးလုပ်ငန်းတွေကိုလည်းလုတ်ကင်သွားမှာဖြစ်တာကြောင့်အစိုးရအဖွဲ့အစည်းတည်းရဲ့အဖြစ်ဖွဲ့စည်းသွားမှာဖြစ်တယ်လို့ဦးစောထေကဆက်ပြောပါတယ
်အစိုးရရဲ့မူဝါဒတွေအကောင်းတဲ့ပေါ်တဲ့ဟာပါနော်ဟိုပြီးခဲ့တဲ့ MPC ကကြတော့အစိုးရတပိုင်းစီမီကဘာမဲ့အစိုးရလိုလိုပါလိုလိုဖြစ်တဲ့အတွက်အကျံနဲ့ဥရတော့ပြောကြရတဲ့အနေထားရှိတယ်။နောက်သူ့ရဲ့ mandate ကိုကျွန်တော်တို့ကဘယ်လောက်ရှိသိမလဲ။အစိုးရမဟုတ်ဘူးဆိုရင်တော့သူက NGO သဘောမျိုးဆိုရင်တော့ဒီကျွန်တော်တို့အရေးကြီးတဲ့ရင်ကြားစီရင်တဲ့ peace process ပေါ့နော်။ဒီကောင်တွေမှာဘယ်လိုလုပ်သူ့ရဲ့အခန်းကဏ္ဍပါဝင်နိုင်မလဲ။နောက်တစ်ခုကကျွန်တော်တို့နိုင်ငံမှာရှိတဲ့အချိန်ကဥတွေနဲ့ဒီဇဲဥတွေနဲ့အညီပေါ့ချက်ဖို့လည်းလိုတယ်။ဒါတွေနဲ့ချုပ်ငုံပြီးတော့သူကအစိုးရအဖွဲ့အစည်းတွေအနေနဲ့ထားဖို့
ညောင်းကြတာဆိုတော့ NRPC အဖွဲ့ပြန်လည်ပြင်ဆင်ဖွဲ့စည်းမှုလုပ်ငန်းစဉ်တွေကိုနိုင်ငံတော်အတိုင်ပင်ခံယုံပြည်ထောင်စုဝန်ကြီးအဖြစ်ပြည်ထောင်စုလွှတ်တော်မှအမြင့်ဆုံးတင်သွင်းခြင်းခံထားရတဲ့ဦးကျော်တင့်ဆွေကဦးဆောင်လုပ်ကိုင်သွားမှာဖြစ်ပါတယ်။ဒါ့အပြင်27ရာစုပင်လုံညီလာခံကျင်းပနိုင်မှုအတွက်အကြိုပြင်ဆင်ရေးကော်မတီတရက်ကိုလာမယ့်ရက်ပိုင်းအတွင်းမှာဖွဲ့စည်းပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုစီစဉ်ညှိနှိုင်းရေးတာဝန်ခံဒေါက်တာတင်မျိုးဝင်းကဦးဆောင်လုပ်ကိုင်သွားမှာဖြစ်ပါတယ်။အစိုးရတက်လက်ထက်မှာငြိမ်းချမ်းလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံငြိမ်းချမ်းရေးပြန်လည်ထူထောင်ရေးဗဟိုဌာနကကိုယ်စားလှယ်ဦးလာမောင်ရွှေပြောတာကဟု
တ်ပုံပြကပါတယ်ဦးလည်းအနေနဲ့ဟောဆီဆိုရတဲ့မှာလည်းငြိမ်းချမ်းရေးကိုပေါ့ဒီကိုဆောရတဲ့ဆန္ဒနဲ့ညာရေးရှိမှာတော့ကျွန်တော်တို့အရင်ကျွန်တော်တို့ဘူရလက်ချက်အပိုင်းလေးတွေချက်မှာဒီကစ်ပါတော့လုပ်ခဲ့တဲ့အခြေခံကောင်းတွေနဲ့အများကြီးရှိခဲ့တော့ပေါ်မှာတော့ဒီတိုင်းအောင်ရပြီးတော့သွားနေတဲ့ဒီပါလေးအားရှိတဲ့အတွက်တော့မမြောင်နဲ့အောင်ရနိုင်ပါဘူး
အမျိုးသားရင်ကြားစည်းရုံးနဲ့ညီငယ်ဘဟုဌာန NRPC ဖွဲ့စည်းမှုနဲ့20ရာစုပင်လုံညီလာခံကျင်းပနိုင်မှုအကျိုးပြင်ဆင်မှုတွေနဲ့ပတ်သက်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC အစည်းအဝေးတစ်ရက်ကိုလာမယ့်သတင်းပတ်အတွင်းပါနေပြည်တော်မှာကျင်းပပြုလုပ်မှာဖြစ်ပြီးတော့ဒေါန်ဆက်စုကြည်နဲ့လည်းတွေ့ဆုံသွားမှာဖြစ်သလို UPDGC ပြင်ဆင်ဖွဲ့စည်းမှုများကိုလည်းအမြန်ဆုံးဆောင်ရွက်သွားမှာဖြစ်တယ်လို့ဒီကနေ့အစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောကြားခဲ့ပါတယ်ဒီကနေ့သမ္မတအိမ်တော်မှာကျင်းပခဲ့တဲ့အစည်းအဝေးကိုတော့ဒေါန်ဆန်းစုကြည်ငြိမ်းချမ်းရေးဆက်ဆက်ညှိနှိုင်းရေးတာဝန်ခံဒေါက်တာတင်မျိုးဝင်းတို့အပါအဝင်အစိုးရကိုယ်စားလှယ်တွေဖြစ်ကြတဲ့နေဆက်ရေးရာပြည်ထောင်စုဝန်ကြီးဒီဒုတိယဗိုလ်ချုပ်ကြီးရေအောင်နဲ့ပြည်ထောင်စုရှင်းနေချုပ်ဦးထွန်းထွန်းဦးဦးကျော်တင်းစီတို့အပြင်တက်မရော်သားကိုယ်စားလှယ်၃ဦးတို့တက်ရောက်ခဲ့ကြတာပါဒါ့အပြင် MBC ကကိုယ်စားလှယ်၄ဦးအပါအဝင်ရန်ကုန်တိုင်းအစိုးရအဖွဲ့လူမှုရေးဝန်ကြီးဦးနိုင်ငံလင်းနဲ့နိုင်ငံတော်အတိုင်ပင်ခံရုံးကဦးမှုစောဦးတို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
အခုအစိုးရတပ်တန်းတွေငြိမ်းချမ်းရေးရဖို့အတွက်တပ်မတော်ဘက်ကမျှော်လင့်ထားတဲ့အကြောင်းပြောဆိုထားပါတယ်။ဆယ်စုနှစ်ခုနှစ်ခုနီးပါးတပ်တန်းရှိလာပြီဖြစ်တဲ့ပြည်တွင်းစစ်ကိုနှစ်ပိုင်းတွေအတွင်းအဆုံးသတ်နိုင်ရေးတပ်ဆိုင်ရာအဖွဲ့အစည်းတွေကြားအလျှော့အတင်းအပေးအယူနဲ့ဆက်ဆက်ဆွေးနွေးပြည်လည်နိုင်ဖို့ဘာတွေလှုပ်ဆောင်ဖို့လိုအပ်ပါတယ်လဲ။အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ကိုယ်တိုင်ပါဝင်ဆွေးနွေးလိုသူတွေ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ burmese@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
နောက်ပြန်အင်ကာညာ VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ဆက်ပါမယ်ရခိုင်ပြည်နယ်စစ်တွေမြို့မှာမနေ့ညကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးထိခိုက်ဒဏ်ရာရသေဆုံးတာမရှိဘူးလို့ပြည်နယ်ရဲတပ်ဖွဲ့မှုယုံကပြောပါတယ်ဒါအပြင်ဒီပောက်ကွဲမှုဟာဘုံပောက်ကွဲတာမဟုတ်ဘူးလို့လည်းပြည်နယ်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်အခြေအနေပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပါမယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမြို့ကမင်းကန်ရက်ကွက်မှာမနေ့ည၈နာရီလောက်ကပောက်ကွဲမှုဖြစ်ပွားခဲ့တာပါဒီပောက်ကွဲမှုဟာဆယ်တော်ကြီးနားကလေကွင်းတွေထဲမှာဖြစ်ခဲ့တာဖြစ်ပြီးတော့အနားမှာလည်းအဆောက်အုံတွေမရှိတဲ့အတွက်ထိခိုက်ဒဏ်ရာသေဆုံးတာမရှိဘူးလို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့မှူးယုံတာဝန်ရှိသူတဦးက VOA ကိုပြောပါတယ
်ဘုံပေါက်တာလည်းမဟုတ်ပါဘူးမနေ့ကတော့ည၈နာရီတည်းည၈နာရီ၁၀မိနစ်လောက်ကစစ်တွေမြို့မင်းကန်ရက်ကွက်ကျွန်တော်တို့ဆယ်တော်ဟိုပါလဲဘဘာကန်လေးရောက်ဆယ်တော်ကြီးကန်နာလေးမှာဟိုလေခွေးနေရာနားမှာအဲ့လိုပောက်ကွဲတဲ့တန်တခုတော့ကြားတယ်ပြန်တော့နည်းနည်းချေတာတခုတော့ရှိတယ်ဘာမှလည်းပျက်စီးထိခိုက်ဒဏ်ရာမှုလူထိခိုက်မှုပျက်စီးထိခိုက်မှုမရှိဘူးအဲ့ဒါတခုတော့မနည်းညာဖြစ်တာပါဒီနေ့မဟုတ်ပါဘူ
းပောက်ကွဲမှုဖြစ်ပွားတဲ့အတန်ကြားပြီးချင်းညာရင်းချင်းမှာပဲပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူတွေဒီပောက်ကွဲမှုဖြစ်ပွားတဲ့နေရာကိုတွားရောက်ကြီးရှုခဲ့တယ်လို့ဒီကနေ့မနက်မှလည်းတွားရောက်စုံစမ်းစစ်ဆေးတာတွေလုပ်ခဲ့တယ်လို့အဆိုပါရဲတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်လုံးလုံးရေးတာဝန်ရှိသူတွေရဲ့စုံစမ်းစစ်ဆေးမှုအရတော့ဘုံပေါက်ကွဲတဲ့အရေးလက္ခဏာမျိုးမတွေ့ခဲ့ရဘူးလို့လည်းသူကပြောပါတယ
်ကျွန်တော်တင်တဲ့ဟိုအတံမီတဲ့ຢာတစ်ခုကွဲသွားတာဖြစ်မယ်ဟိုဘုံရဲ့ဆိုလို့ရှိရင်လည်းဟိုကွဲတာပြူတာအရာတွေပါကြီးကြံခဲ့တယ်လीအဲ့လိုလည်းမကြံဘူးအရန်နဲ့လည်းမရဘူးပျက်စီးမှုလည်းဘာမှလည်းမရဘူးလေကွင်းကွင်းပြင်လို့နေရာကြီးမှာဖြစ်တယ်ဆိုတော့ကြားတော့ကြားလိုက်တယ်ဘာမှလည်းမတွေ့ဘူးမနေ့ကညမလို့မတွေ့လို့ဒီနေ့မနေ့ထက်ရှားကြတယ်ပြီးဖွဲ့ရောတောင်ရဲရောတောင်ရှိရဖွဲ့ဆိုမှတ်လည်းသွားကြည့်ကြတယ်မရှိကြည့်လိုက်တဲ့အခါကျတော့ဘာဆားရလဲမတွေ့ဘူးရမ်းလည်းမတွေ့ဘူးဘာမှရှာလို့ပြောဘာမတွေ့ဘူ
းပြီးနေလုံးုံရေးတောင်ဝင်ရှိသူတို့ကတော့ဒီပောက်ကွဲမှုဟာအတန်ဘုံပုံစံမျိုးသာဖြစ်တယ်လို့ပြောပါတယ်ရခိုင်ပြည်နယ်အတွင်းတချို့နေရာတွေမှာတော့အခုသတင်းပတ်အတွင်းမြမဆိုးရတက်နဲ့ရခိုင်တက်မတော့အီအီတို့ကြားအပြန်အလှန်တိုက်ပွဲဖြစ်ပွားတာတွေလည်းရှိနေပါတယ်ခင်ဗျာ
ကိုရနိုင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုတခါလဲရခိုင်ကမ်းရိုးတန်းဘက်ကအခြေအနေကိုကြည့်ရအောင်ပါဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့လေပြင်းအားနည်းရပ်ဝန်းဟာမုန်တိုင်းငယ်အဖြစ်အသွင်ပြောင်းပြီးအိန္ဒိယနိုင်ငံအတွင်းမှာဖြစ်ပေမဲ့မုန်တိုင်းအကျဉ်းကြံကြောင့်မြန်မာနိုင်ငံအနှံ့ပြားမှာမိုးများနိုင်မယ်လို့မိုးလီဝတ္တနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောဆိုလိုက်ပါတယ်ရခိုင်ကမ်းရိုးတန်းဒေသမှာတော့မုန်တိုင်းမဝင်ပေမဲ့လည်းရေလုံသားတွေအနေနဲ့သတိထားသင့်တယ်လို့သတင်းထုတ်ပြန်ထားပါတယ်အပြည့်စုံကို VOA သတင်းတော့မတ်တင်ကြီးလင်းကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့လက်ရှိဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့လေဖိအားနဲ့ရဝန်းဟာတဖြည်းဖြည်းအားကောင်းလာပြီးလာမယ့်18နှစ်အတွင်းမှာမုံတိုင်းငယ်အသွင်ပြောင်းကမေလ18ရက်နေ့လောက်မှာအိန္ဒိယနိုင်ငံအတွင်းဝင်မှာဖြစ်ပေမဲ့လည်းမုံတိုင်းအကျွင်းအကြံကြောင့်မြန်မာနိုင်ငံမှာမိုးများနိုင်ခြေရှိတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးကျော်မိုးဦးကအခုလိုပြောဆိုလိုက်ပါတယ
်20 21 22အဲ့ဒီလိုမြန်မာပြည်ကတော့ဝိုးရမယ်ဒီကနေ့ရှိပါတယ်။အချို့နေရာတွေမှာတော့နေရာဖက်ပြီးတော့မိုးကြီးနိုင်တဲ့နေရာရှိပါတယ်။ဒီမိုးကြီးနိုင်တဲ့နေရာတွေကတော့ကျွန်တော်တို့ချင်းပြီးနေ၊ပချင်းပြီးနေ၊ဘန်းနေရာကြီးချက်ခါနေမှာအဲ့ဖက်ပြီးတော့မိုးကြီးနိုင်တဲ့နေရာတွေရှိပါတယ်
။ရခိုင်ကမ်းရိုးတန်းဒေသတစ်လျှောက်မှာတော့ပင်လယ်ပြင်ထွက်ရမယ့်ရေလုံသားတွေအနေနဲ့သတိဆက်ထားနေရအောင်ပဲလို့လည်းဦးကျော်မိုးဦးကပြောပါတယ်။
ဒီအဝင်ပြောမှတာဘင်္ဂလားဒေ့ရှ်ဒီကကုန်းနေမုန်နိုင်ငံအနေနဲ့ဆက်ပြီးတော့ဖြစ်လာတဲ့အကြောင်းလို့ဒီသွားနေပြီးတော့ပြတ်ထွက်လာတဲ့ဒီမုန်နိုင်ငံကိုအကြည့်ပြန်လာလို့ဒီသူသွားနေပြတ်ထွက်လာတဲ့ဒိန်းနိုင်ဒီရဲ့နောက်ပြီးတော့ဒီရခိုင်ကျန်းကုန်းလမ်းကိုခံနိုင်တဲ့အနေထားပေါ့နော်
မုန်တိုင်းအကျဉ်းကြံကြောင့်မိုးနဲ့အတူမြန်မာနိုင်ငံတောင်ပိုင်းဒေသတွေမှာတော့မေလ20ရက်ခန့်မှာမုတ်တုံဝင်လာနိုင်ပြီးတိတ်မကြခင်မှာပဲမြဝကျုံးဘော့ကိုဝင်လာနိုင်မယ်လို့ဦးကျော်မိုးဦးကခန့်မှန်းထားပါတယ်။တစ်ဖက်မှာလည်းမိုးလေဝသပညာရှင်ဦးထွန်းလွင်ကဒီလေဖိအားနဲ့ရဝန်းဟာ20ရက်နေ့ညနေပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကိုမုန်တိုင်းငယ်အဖြစ်ဝင်ရောက်နိုင်ပြီးအများဆုံးလေတိုက်နှုန်းတစ်နာရီမှာမိုင်40ခါနေ45မိုင်အထိတိုက်ခတ်နိုင်တယ်လို့သူရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းလေဖိအားနဲ့ရဝန်းဟာပင်လယ်ပြင်မှာပဲရှိနေသေးတာကြောင့်အချိန်မရွေးဥတီယာပြောင်းသွားနိုင်လို့စောင့်ကြည့်နေရအောင်ပဲလို့ဆိုပါတယ်။ဒါ့အပြင်ပူပြင်းတဲ့ရာသီဥတုကြောင့်ဖြစ်ပေါ်လာတဲ့မိုးတိမ်တောင်တွေရဲ့အကျိုးဆက်အဖြစ်စကိုင်းတိုင်းဒေသကြီးကောလင်းမြို့မှာမေလ15ရက်နေ့ညနေကလေပြင်းတိုက်ခတ်ခဲ့တာကြောင့်လူတဦးတစ်ပင်ပီပီနေရာမှာတင်သေဆုံးခဲ့သလိုရင်းမာပြည်မြို့နယ်မှာလည်းမိုးကြိုးပြစ်တာကြောင့်ကလေးငယ်တဦးသေဆုံးခဲ့တာပါမြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာလေပြင်းတိုက်ခတ်တာမိုးသက်လေပြင်းကျတာတွေဖြစ်ပွားခဲ့တာကြောင့်နေအိမ်အပြတ်အစီးတွေလည်းရှိခဲ့ပါတယ်ရှင
်မတ်တင်ကြီးလင်းရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားမြန်မာပိုင်းအစီအစဉ်ကို Asia 77 Jeju ကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာ။ဒီကနေ့ည VOA အစီအစဉ်တွေကိုည9:00နာရီနေ့10:00နာရီထိထုတ်လွှင့်တဲ့အခါစီးပွားရေးကဏ္ဍသက်တမ်းရောင်းသတင်းဘလော့ဂါတွေပြောသမျှသူယုံကြည်ရာစတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51တို့ကနေဖမ်းယူနာဆင်နေပါတယ်ခုတော့သတင်းချင်းချုပ်ကိုမက်ခင်ဖြူတွေးကပြောပြပါမှာဖြစ်ပါတယ
်လီဗီးယားနဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်နေတဲ့စစ်ပွဲပြိပတ်ခါတွေကိုအထူးအာရုံစိုက်ကြမဲ့ဆွေးနွေးပွဲအတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအော်စတြေးလျနိုင်ငံဗီယက်နာမြို့တော်မှာရောက်ရှိနေပြီးတော့ကြိုတင်ဆွေးနွေးမှုတွေလုပ်နေပါတယ်ဒီနေ့အစောပိုင်းတော့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဂျော်ဒန်နိုင်ငံသားရေးဝန်ကြီးနာဆာဂျူဒါကိုတီးခြားတွေ့ဆုံဆွေးနွေးပါတယ်စီးရီးယားဆိုရနဲ့လက်နက်ကင်တော်လိုင်းနေကြတဲ့သဘုံတွေအကြားရရှိထားတဲ့သဘောတူညီမှုတွေအတိုင်းအခိုင်အမာလိုက်နာလာအောင်လုပ်သွားမယ်လို့မျှော်လင့်တဲ့အကြောင်းဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်ရှင်။အီရတ်နိုင်ငံတဝန် IS သွေးကြွအဖွဲ့ရဲ့တိုက်ခိုက်မှုကြောင့်တနင်္ဂနွေနေ့မှာလူ29ယောက်ထက်မနည်းသေဆုံးပြီး80ကျော်ဒဏ်ရာရပါတယ်။ IS ဖွဲ့ကသူတို့လက်ချက်လူညညာထားတဲ့အပြင်းထန်ဆုံးတိုက်ခိုက်မှုဟာဘက်တက်မြူနာကအစိုးရပိုင်းတဘာဝတန်းွေဆက်ယုံမှဖြစ်ပြီးတော့14ယောက်ထက်မနည်းသေဆုံးတဲ့အပြင်ကို28ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်ရှင်။အမေရိကန်ပြည်ထောင်စုအော်ရီဂွန်ပြည်နယ်နဲ့ကန်တက်ကီပြည်နယ်တွေမှာမနက်ဖြန်အင်္ဂါနေ့ကျင်းပမဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်ပရိုင်မာရီပနားမရွေးပွဲတွေမှာအနိုင်ရဖို့အတွက်ဗမောက်ပြည်နယ်အထက်လွှတ်တော်မဲ့ဘာနီဆန်ဒါစ်နဲ့နိုင်ငံခြားရေးဝန်ကြီးအရဟယ်လရီကလင်တန်တို့ဟာသူတို့ရဲ့ဒီစီးပွားရေးမူဝါဒတွေနဲ့ပတ်သက်တဲ့သဘောထားတွေကိုထုတ်ဖော်ပြောဆိုခဲ့ကြပါတယ်။တနင်္ဂနွေနေ့တုန်းကဒီကန်တက်ကီပြည်နယ်မှာပြုလုပ်မဲ့မဲဆွယ်စည်းရုံးမှုအတွင်းမှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်နှစ်ယောက်စလုံးဟာတိတ်ပြီးတော့မကွာလာတဲ့ခေါင်းစဉ်တွေဖြစ်ကြတဲ့မျိုးသမီးအမျိုးသားတန်းတူလိုအားကရရှိရေးကျန်းမာရေးစောင့်ရှောက်မှုအာမခံချက်နဲ့အားလုံးပညာသင်ကြားခွင့်ရရေးစတဲ့အကြောင်းအရာတွေနဲ့မဲဆွယ်စည်းရုံးခဲ့ကြတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့ပြီးခဲ့တဲ့ယူကပွဲမှာသမ္မတအဖြစ်နဲ့ရွေးချယ်ခံခဲ့ရတဲ့ရော်ဒရီကိုဒူတာတက်ကတော့အထမပြုချင်းမှုလူရက်မှုတက်ဖြတ်မှုနဲ့မူးယစ်ဆေးဝါး မောက်ခုံမှုတွေအပါဝင်ရာဇဝတ်ပြစ်မှုတွေအတွက်တည်တံ့ပြစ်ဒဏ်ချမှတ်နိုင်ရေးလွှတ်တော်ကိုတောင်းဆိုသွားမယ်လို့ပြောဆိုလိုက်ပါရရှင်
။သတင်းချင်းညို့ကိုမက်ခင်ဖြူတွေပြောပြသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရင်မှုကမတ်ဆူမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American သားညနေပဲမြန်မာသားအစီအစဉ်ကိုညနေ6:00နာရီခွဲကနေ 9:00 နာရီအထိလိုင်းနမီတာ 16.25 ရူကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ကျွန်တော်ကညောင်ဝင်းအောင်ပါ။နောက်ထပ်2နာရီကြာမှကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာ။
This program has come to you from the Voice of America, Washington.